မြန်မာအစိုးရရဲ့ဖိတ်ကြားမှုနဲ့မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yan Hee Lee ဟာဒီကနေ့နေပြည်တော်လွှတ်တော်ကိုသွားရောက်ခဲ့ပြီးအမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။တရားဥပဒေစိုးမိုးရေးအပါအဝင်ဥပဒေကြမ်းရွေးဆွဲရေးကော်မတီကဥက္ကဋ္ဌနဲ့တာဝန်ရှိသူတွေနဲ့ပါတွေ့ဆုံခဲ့တာပါ။ဒါ့အပြင်ပြည်ထောင်စုအစိုးရဝန်ကြီးတချို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့ကိုစီသူကပြောပြပေးမှာပါ။
ဟုတ်ကဲ့ပါမြန်မာနိုင်ငံကိုဆယ်ရက်တာခရီးရောက်ရှိနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yan Hee Lee ဟာဒီကနေ့မှတော့နေပြည်တော်ကိုရောက်ရှိခဲ့ပြီးလွှတ်တော်အပါအဝင်အစိုးရအဖွဲ့ဝင်ကြီးတချို့နဲ့တွေ့ဆုံခဲ့ပါတယ်။ဒါ့အပြင်ရှေ့နေချုပ်တရားသူကြီးချုပ်အပါအဝင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့စည်းပုံအခြေခံဥပဒေလေးလာသုံးသပ်ရေးပူးပေါင်းကော်မတီတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒါ့အပြင်နိုင်ငံတော်သမ္မတအကြံပေးပုဂ္ဂိုလ်တချို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ Miss Yan Hee Lee ရဲ့နေပြည်တော်ခီးစဉ်ပထမနေ့အကြောင်းအတူလိုက်ပါသွားတဲ့ရန်ကုန်မြို့ကုလသမဂ္ဂရုံးရဲ့ပြန်ကြားရေးအရာရှိဦးအေးဝင်းကအခုလိုပြောပါတယ်။
ကျွန်တော်တို့ဒီကျမ်းမာရေးပြည်ထောင်စုဝန်ကြီးနဲ့တွေ့တယ်။ရှေ့နေချုပ်နဲ့တွေ့တယ်။တရားသူကြီးချုပ်နဲ့တွေ့တယ်။ပြည်သူ့လွတ်တော်ဥက္ကဋ္ဌနဲ့တွေ့တယ်။အဲဒီမှာလွတ်တော်ကော်မတီဥက္ကဋ္ဌကြီးလည်းပါတာပေါ့နော်။ဥပဒေကြမ်းကော်မတီတို့ပြည်သူ့လွတ်တော်ရဲ့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်ရေးချိုင်းကော်မတီစသဖြင့်ပါလာတာပေါ့နော်။နောက်တစ်ခါမြို့သားလွတ်တော်ဥက္ကဋ္ဌနဲ့ပူဆာတွေ့မှုနဲ့တွေ့တယ်ကျွန်တော်တို့နောက်တစ်ခါဒီဖွဲ့စည်းပုံအခြေခံဥပဒေလေးလာသုံးသပ်ရေးပူးပေါင်းကော်မတီဖွဲ့ဝင်တွေတွေ့တယ်။အနေနဲ့တော့သမ္မတရဲ့ဥပဒေနဲ့ငွေရင်းနဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်တွေတွေ့တယ်။အခုအချိန်မှာကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥပဒေနဲ့ဖွဲ့နေတွေ့နေတယ်။ပြီးရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့တွေ့နေပြီးရင်နိုင်ငံခြားရေးပြည်ထောင်စုနိုင်ငံခြားရေးဝန်ကြီးတွေတွေ့နေတယ်။ဒီနေ့ရပရိုဂရမ်ကတော့
ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးရွှေမန်းကိုစားဒုတိယဥက္ကဋ္ဌဦးနန္ဒကျော်စွာနဲ့လူခွင့်ရေးကိုယ်စားလှယ်တို့ဒီကနေ့ညနေပိုင်းမှာတွေ့ဆုံခဲ့ကြတယ်လို့ပြည်သူ့လွတ်တော်ဥက္ကဋ္ဌရုံးကအတည်ပြုပြောကြပါတယ်။ပြည်သူ့လွတ်တော်ဒုဥက္ကဋ္ဌနဲ့တွေ့ဆုံစဉ်လွတ်တော်ကော်မတီရဲ့ဥက္ကဋ္ဌတွေလည်းပါဝင်ခဲ့တာပါ။မနက်ပြန်ဇူလိုင်လ24ရက်မှာတော့နေပြည်တော်မှာပဲအစိုးရတာဝန်ရှိသူတွေနဲ့ဆက်လက်တွေ့ဆုံမှာဖြစ်ပါတယ်။သမ္မတဦးသိန်းစိန်ဒေါန်ဆန်းစုကြည်တို့နဲ့တီးတန့်တွေ့ဆုံရေးကိုတော့အတည်ပြုပြောကြခြင်းမရှိသေးပါဘူး။ဝေဖန်မှုတချို့နဲ့ရင်ဆိုင်ခဲ့ရတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းမစ္စတာသောမတ်အိုဟေးကင်တာနာနေရာမှာ2014ဇွန်လကအသစ်ခံရလိုက်တဲ့တောင်ကိုရီးယားနိုင်ငံသူမစ္စယန်ဟီလီအနေနဲ့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေတရားဥပဒေစိုးမိုးမှုအခြေအနေတွေကိုလေ့လာစူးစမ်းနေတာဖြစ်ပါတယ်။လေ့လာတွေ့ရှိချက်တွေကို2014အောက်တိုဘာမှာကျင်းပမဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြသွားမှာဖြစ်ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီရဲ့မြန်မာပြည်ခီးစဉ်အတွင်းရန်ကုန်မြို့မှာလူ့အခွင့်အရေးလှုပ်ရှားသူလူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံတာရန်ကုန်မြို့အင်းစိန်ထောင်ကိုတွားရောက်ခဲ့တာအပြင်ရခိုင်ပြည်နယ်ကချင်းပြည်နယ်တွေနဲ့ကြာသေးခင်ကပြည်ပခဖြစ်ပွားခဲ့ရာမန္တလေးမြို့ရစီကိုတွားရောက်ခဲ့ပြီးတော့နေပြည်တော်ကိုအခုလိုခီးဆက်ခဲ့တာပါမနက်ဖြန်ဇူလိုင်လ24ရက်နေ့မှာအစိုးရတာဝန်ရှိသူတွေအပြင်အဖွဲ့အစည်းတချို့နဲ့တွေ့ဆုံမှုရှိပြီးတော့သမ္မတဦးသိန်းစိန်ဒေါန်ဆန်းစုကြည်တို့နဲ့လည်းတီးတန့်တွေ့ဆုံမှုလာလာရှိနေပါတယ်ဆက်ရတာခီးအဆုံးသတ်မဲ့ဇူလိုင်လ26ရက်နေ့မှာတော့ရန်ကုန်ပြည်ပဆိုင်ရာလေဆိပ်မှာသတင်းမီဒီယာတွေနဲ့တွေ့ဆုံပြီးမြန်မာပြည်အတွင်းခီးစဉ်အကြောင်းရှင်းလင်းပြောကြားသွားမယ်လို့သိရပါတယ်ခင်ဗျာ